โอเคสิยอกาสายาทุกข์มาโดดีกุรุษาอุปมคดร.เรมอนติวเวครับเนี่ยကျွန်တော်တို့မြန်မာနိုင်ငံမှာအခုဆေးရနာသိင်ပြီးပေါ့နော်ဒီပြစ်ခတ်ဖြိုခွင်းမှုတွေကပိုပိုပြီးတော့ပြင်းထန်လာတာနဲ့အမျှတေချေးရတဲ့ဒီခန္ဓာကိုယ်ဒဏ်ရာတွေပြင်ပေါ့ဆရာနော်ဒီစိတ်ဒဏ်ရာတွေပါရလာမှာကိုစိုးရိမ်နေကြတဲ့အနေအထားမှာဘယ်လိုမျိုးအဓိကစပြီးတော့အကြံပေးခြင်းလဲဆရာ
ကျွန်တော်လည်းမြန်မာပြည်သားတွေနဲ့ထပ်တူကြေကွဲဝန်းနေနေရပါတယ်ဒီလောက်ရေးအစစ်ဆက်ကုတူမျိုးချင်းချင်းကိုတိုက်ခတ်ဖြိုခွင်းကြမ်းကြုတ်စွာရက်ဆက်စွာဆက်ဆံပြီးတော့တတ်ဖြတ်နေတာကိုကျွန်တော်တို့လည်းပဲဒီ watching ဒီ media တွေမြင်ရတယ် Facebook page မြင်ရတယ် television မြင်ရတယ်ဒါတွေမြင်တဲ့အခါမှာမြင်တဲ့လူတိုင်းကအထူးကြည်ခွဲဝမ်းနေတယ်เนาะအထူးသဖြင့်ကျွန်တော်တို့ဓာမျိုးတွေကိုအရင်တွေ့ကြုံခဲ့ပြီးတဲ့လူတွေဆိုလို့ရှိရင်လည်းပိုတော့မှခံစားရတယ်ဥပမာဆိုပါတော့ဗျာလူငယ်လူရွယ်လေးတွေကိုရဲဆက်ဆက်အကြောင်းမဲ့လူငယ်ကွေးတွေမှာတတ်ဖြတ်တယ်နောက်ပြီးအလောင်းပြန်ရတဲ့ခါကျတော့မိခင်ကိုကြီးကသူ့ရဲ့သားလေးရဲ့မျက်နှာကိုညင်သားစွာကြင်ပြီးလူကလေးရဲ့သားလေးရဲ့ဖြစ်မှဖြစ်ရဒီကွယ်အမေတို့ထားကြတော့မှလားတို့မိခင်ရဲ့မြစ်တာနဲ့မိခင်ရဲ့ပူဆွေးမှုဟာဘလောက်ကြီးမားတယ်ဆိုတော့ကျွန်တော်တို့မြင်ရတဲ့ခါမှာအလုံးကလေးကြတိကြီးဖြစ်ရပါတယ်အဲ့တော့တော့ကျွန်တော်ခုနှစ်ပိုင်းခွဲပြောချင်တယ်ပေါ့လေအဲ့လိုဖြစ်သွားပြီဆိုလို့ရှိရင်ကျူးလွန်တဲ့လူတွေရဲ့အပိုင်း psychology ကိုကျွန်တော်နောက်နည်းနည်းလေးပြောပြချင်ပါတယ်လောလောဆယ်အနေနဲ့တော့ဒါ grief reaction ပေါ့ဗျာစဖြစ်တာ grief ပေါ့ loss ပေါ့
ဟုတ်ကဲ့ဆရာဒီဆုံးရှုံးကြေကွဲပူဆွေးရတာပေါ့နော
်ဟုတ်ကဲ့ grief ဖြစ်တဲ့ပူဆွေးတယ်အဲ့ဒီအချိန်မှာသူရဲ့ပြင်းထန်တဲ့စိတ်ဝေဒနာဟာသူငိုမယ်သူ့သားကိုလွတ်ဆွတ်မယ်အတော်ပြီသူညအီလိုမရဘူးတိကကြမယ်အဲ့အဲ့ချက်ဒီလက္ခဏာတွေဟာအမှန်တော့ယာယီပဲဖြစ်တော့ထောက်လာပြန်မှတာမန်အဖြစ်တော့ဒီတော့ပေါ်နေတယ်ဒါပေမဲ့အခုလိုရဲရဲဆက်ဆက်အသက်ခံရတာကိုအပြစ်မရှိဘဲအသက်ခံရတဲ့အတွက်ကြောင့်ဒီလိုမတရားမှုကိုခံစားရတဲ့အတွက်ကြောင့်အဲ့ဒီ grief ကလည်းပိုလုံးဖြစ်သွားနိုင်တယ်
ဟုတ်ကဲ့ဆရာဒီပိုကြာသွားနိုင်တာပေါ့နော
်ဟုတ်တယ်အဲ့ဒီအချိန်မှာမိခင်တယောက်အနေနဲ့ရှင်မသားချင်းအနေနဲ့ဇနီးသားမယားအနေနဲ့ဒါကိုပြေလို့မရအောင်ခံစားပြီးတော့စိတ်ကြံရတာရပေါ်နေပါတယ်စိတ်တရားကိုကျွန်တော် trauma လို့ခေါ်တာပေါ့ဗျာ PTSD လို့ခေါ်ပါတယ် post traumatic stress disorder ဒါနဲ့ပတ်သက်ပြီးတော့လက္ခဏာတွေကတော့ခုနကကျွန်တော်ပြောတဲ့ထက်မှ flashbacks ပြန်မိကြဘူးဟိုအဖန်တလဲလဲပြန်ပြီးတော့မြင်ရုံနေမယ်ကြားရုံနေမယ်နောက်တစ်ခါကျတော့ခြေလုံးကြောက်လန့်ပြီးတော့နောက်တစ်ခေါက်ပြန်မဖြစ်အောင်မလားဆိုတော့ကြီးလန့်စာစားပြီးနေရတဲ့ increased startle response အတန်လေးကြက်လိုက်တာနဲ့တုံ့ပြန်တာမျိုးညအေးလို့မပြောဘူးညအေးတဲ့ခါမှာအေးမဆိုးတွေမြက်တယ်နောက်ပြီးတော့ဒီ violent ကိစ္စတခုခုကြားလိုက်တာတဲ့ဆိုင်နဲ့အရင်တန်ရာကြီးပြန်လာတယ်ပေါ့ဆိုစိတ်တရားဆိုတဲ့အနေအားပြန်ပြန်ပြီး reactivate ကြလို့ပါတယ်အဲ့တော့တကယ်လို့ပြန်ပြီးအဲ့ဒီဟာကိုပြန်ပြီးသတိရမယ်ဆိုရင်အဲ့ဒီကြားမှာသူကအတိုင်းအဆမရှိပါဘူးအတိုင်းအဆမရှိပါဘူးမနေ့ကဖြစ်သူပဲပြန်ခံစားနေရပါတယ်အဲ့တော့ဒီလူရဲ့အတွင်းစိတ်ကအင်မတန်ပေါ့လေသူဟိုပျို့ရင်းပြီးတော့ distress ဖြစ်တယ်ပေါ့အဲ့ဒီ PTSD ကခုနကကျွန်တော်ပြောလို့ acute PTSD ဆိုတာခဏနဲ့ပြီးသွားနိုင်တယ်ဒါပေမဲ့ရေရှည်ကြရင် chronic ဖြစ်သွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဂျာကိုသက်သာနိုင်ဖို့ပေါ့နော်ဒီဆူဆူဝါးဝါးရေရှည်မဖြစ်နိုင်ဖို့တည်းဘလို့ကုညီပံ့ပိုးမှုတွေလုပ်ပေးတယ်လဲဆရာ
ဒီကိစ္စမှာကျတော့လူတယောက်ရှိရဲ့ trauma မဟုတ်တော့ဘူးဒီရက်ွက်တစ်ခုလုံးရဲ့ဟိုမှာခံစားနေရတယ်လူမှုအစိုက်အဝေးမှာလည်းခံစားနေရတယ်တတိုင်းတတိတို့မှာလည်းနေရအနှံ့ဖြစ်နေတဲ့ခါကျတော့ဒါကိုကျွန်တော်တို့က mass traumaအများနဲ့ပတ်သက်တဲ့ trauma ဆိုပြီးတော့တတိယအတိုင်းတိုင်းနဲ့စိတ်တရားရတာတွေ့ရပါတယ်။ဒီလိုစိတ်တရားတစ်ခုရသွားပြီဆိုလို့ရှိရင်သူ့ရဲ့စိတ်အတွင်းစိတ်ထဲမှာသူ့ရဲ့ဒဏ်ရာကြီးဟာ imprint ဆိုပြီးတော့မှတ်ပုံတင်ထားတဲ့ပုံစံမျိုးလက်ဝေပုံစံနဲ့ထိုက်တဲ့ပုံစံမျိုးအများနဲ့ကြာနေတယ်။အဲ့တော့အချိန်ကြီးဒီဒဏ်ရာကပြန်ပြီးပြန်ကြွားလာတဲ့အနေအထားရှိပါတယ်။အဲ့ဒါကိုကျွန်တော်ပထမဆုံးပြောချင်ပါတယ်။အဲ့တော့ဒီဖြစ်တဲ့ကိစ္စက national grief ဖြစ်တယ်။ national traumatic experience ဖြစ်တယ်။အဲ့တော့ဘာကြောင့်ကျွန်တော်တို့တိုင်းမှာဖြစ်ရတာလဲဆိုတော့တကယ်ပြန်စဉ်းစားကြည့်တဲ့အခါကျတော့ကိုယ့်လူမျိုးချင်းတို့ဘာကြောင့်အညှိုးကြီးစွာနဲ့တလောက်တော့မှတပ်ဖြတ်နေရတာလဲတပ်ဖြတ်နေတဲ့ဟာကိုအမိပေးတဲ့စိတ်ကိုကျုပ်တည်ခေါင်းဆောင်နေရသူတို့ရဲ့ psychology ကပါလေသူတို့ကသူတို့ထပ်မချိုးရွေးချက်ရှိလို့လုပ်တာပဲလားဒါမှမဟုတ်သူကပါမန်တူတွေပါလားကဘာအတဲ့နဲ့မှဒီဟာနဲ့ပတ်သက်ပြီးတော့ဒီ region နဲ့ပတ်သက်ပြီးတော့တုတ်ထားတဲ့ studies တွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလောက်ထိလုပ်တာကိုတွေ့ရှိခဲ့ရလဲဆရာ
သူတို့တွေ့ရတာဒီလူတွေကပါမန်တူတွေပါပဲအဲ့တော့ဘာကြောင့်တော့မှသူတို့ကရေးရဲဆက်ဆက်လူမဆန်စွာနဲ့ကိုယ့်ရဲ့မိသားစုကိုအနေနဲ့စာနာမှုမရှိဘဲတခြားလူတွေကိုရေးရဲဆက်ဆက်တပ်ဖြတ်ပြီးတော့ဖြစ်တာလဲဆိုလို့ရှိရင်ဒီလူတွေကလည်းတာမန်လူတွေပါပဲတဲ့။ဘာကြောင့်သူကလုပ်ရတယ်ဆိုရင်သူတို့မှာ greed တို့သူတို့လောဘဇောတို့နောက်ပြီးတော့ power crush တာတို့သူ့ရဲ့အနာမဆုံးထုတ်ချင်တာတို့အဲ့ဒီစိတ်တစ်ခုတည်းနဲ့ပဲသူတို့ဟာသူတို့ကိုယ်သူတို့လှည့်စားပြီးတော့သူတို့မှန်နဲ့ထင်ပြီးတော့နှိကုတဲ့သဘောဖြစ်ပါတယ်။သူ့ရဲ့ psychology ကပါလဲဆိုရင်အဲ့လို dictator တယောက်ကသူအကျိုးစီးပွားအတွက်အမိပေးလိုက်ပြီဆိုလို့ရှိရင်သူ့အောက်မှာရှိတဲ့သူ့ရဲ့ duties တွေကပို့ပြီးတော့လက်တံပြောင်းလုပ်ပြပါတယ်ဟိုအချင်းအားရကျွန်ပါဝါတို့ခေါ်လို့ရတာပေါ့ဗျာအဲ့တော့သူတို့ဖြစ်လာပြီဆိုရှောင်ရှားလို့မရ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီစိတ်ထံရာကြီးကိုဘယ်လိုမျိုးအဓိကကူညီပေးနိုင်မလဲဆရာ
အဲ့တော့ဒီစိတ်ကိုကျွန်တော်တွန်းလှန်နိုင်မှသာလျှင်ဒါကုထုံးဖြစ်ပါတယ်နော်အဲ့တော့ အခုစိတ်တရားရမယ်ခရီးဖြစ်မယ် PDS ရမယ်ဒါတွေကျွန်တော်အချင်းချင်းပြန်ပြီးပံ့ပိုးပေးရပါမယ်အဲ့ဒီအချိန်မှာဥပမာလူတယောက်ကအင်မတန်စိတ်တရားရပြီးကိုချွေးပြီးတော့ပူဆွေးနေတယ်ဆိုလို့ရှိရင်အာမိလိုက်ပါတော့ဗျာနော်ဒါတော့ဘလို့ပါနေတော့သူကပြောလို့မရဘူးဒါကိုလုံးမဲ့အစားသူတကယ်ပူဆွေးတာကိုကျွန်တော်တို့ကဘေးကနေပြီးတော့ဝိုင်းပြီးတော့အာအင်မတန်ဒါကဘလို့နေနာတာကြီးကဆိုတော့ကျွန်တော်လည်းစဉ်းစားလို့မရဘူးကျွန်တော်လည်းခံစားရပါတယ်ခင်ဗျားရဲ့သူရဲ့ဝေဒနာကိုကျွန်တော်ပြောက်ဝေပါတယ်ဆိုတော့ပြောက်နဲ့ပြောက်ရိုင်းမင်းကြီးလုပ်ခြင်းအပြင်သူ့ပူရှိမှုကသက်သာမှုအနည်းကျင်ကြပေါ်နေတယ်ဒါပေမဲ့ဒီထက်ပိုပြီးတော့ဒါမျိုးမဖြစ်အောင်ဘယ်လိုဆက်လုပ်ကြမလဲဆိုတဲ့အခါလေးရရှိပါတယ်အဲ့ဒီမှာကျွန်တော်က sense of hope ပေါ်တယ်ဒါမျိုးပြန်မဖြစ်အောင်ဒီကနေ looking out ဘယ်လိုလုပ်ရမလဲဆိုတော့ပျော်လင်းချက်နဲ့ရှင်းတမ်းပြီးတော့ဆက်လက်နေထိုင်ဖို့လိုပါတယ်အဲ့ဒါမှာနောက်တစ်ခါကျတော့ဒီခုနပြောတဲ့ဟာကဒီကျူးလွန်ခဲ့တဲ့လူတွေမှာ impunity ပေါ့လေဒီလုတ်ခဲ့တဲ့လူတွေရရဆက်လုတ်ခဲ့တဲ့သူတို့ကတော့အပြစ်ဒဏ်မခံစားဘူးဆိုလို့ရှိရင်အဲ့ဒါကိုမြင်ရလေဒီခံစားတဲ့လူရဲ့ခေါ်မှာပုံများလာနေဖြစ်ပါတယ်အဲကြောင့်မို့တခြားနိုင်ငံတွေမှာရေရှည်မှာတခုခုဒဏ်ငုံနဲ့ပတ်သက်ပြီး solution ရှာတဲ့အခါမှာအပြစ်ကျူးလွန်တဲ့လူတွေအားအပြစ်ဒဏ်ခံတဲ့ victim တွေကိုတောင်းပန်ခြင်းတော်လည်းကောင်းဒါမှမဟုတ်ဆို compensation ပေးခြင်းတော်လည်းကောင်းဒါမှမဟုတ်ဆိုရင်အဲ့ဒီလူတွေကိုပဲပြန်ပြီးအပြစ်ဒဏ်ပေးခြင်းအဖြစ်တော်လည်းကောင်းအဲ့လိုလုပ်ခြင်းမှသာသူရဲ့စိတ်ဓာတ်ရာပြတ်တမ်းမှုရှိပါတယ်အဲ့တော့ဒီကိစ္စကတော့အင်တန်ကျေကျတယ်ပေါ့ဒီဟာရဲ့ကုထုံးအနေနဲ့တက်တာမှုရမှုဆိုတော့ system တစ်ခုလုံးကိုပြန်ပြီးတော့တွန်းလှန်နိုင်မှာ solution ကိုကျွန်တော်မြင်ပါတယ်ဒါကြောင့်မို့အခုချိန်မှာလည်းလူတွေအားလုံးကလည်းတကြီးတကျိုးတက်ဖြစ်နေကြတယ်အားလုံးကလည်းဒါ revolution လို့ပုံစံမျိုးဖြစ်တာပေါ့ဗျာမခံမရနိုင်အောင်ဖြစ်တာဒီစနစ်ကိုတွန်းလှန်ကြတော့ပေါ့အဲ့တော့ကျွန်တော်တို့ကြောက်နေတော့ရိုင်းပြင်းမယ်အဲ့ဒါတွေကိုပံ့ပိုးမယ်ဒီစနစ်ကြီးကိုတွန်းလှန်မယ်အဲ့ဒီအနည်းငယ်ကကျွန်တော်တို့ဒီဟာကိုပြန်စားလို့ရမယ်ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ